ရုရှားနိုင်ငံစိန့်ပီတာစဘာ့ကလူစီကာယာနေရာဘူရာရောတစ်ခုမှာမနေ့တုန်းကဖြစ်ခဲ့တဲ့အသေးခံဘုံခွဲတက်ခိုက်မှုကိုကျူးလွန်သူဟာကာဂျီစတန်နိုင်ငံဘွားအစာပွန်ဂျယ်လီလော့ဖြစ်တဲ့လူရုရှားစိုးစန်းစစ်သည်တွေကထုတ်ပြောလိုက်ပါတယ်။လူ14ယောက်သေဆုံးပြီး15ဦးနီးပါးဒဏ်ရာရခဲ့တဲ့ဒီတက်ခိုက်မှုမှာကျူးလွန်သူရဲ့မိလောင်ချွန်နေတဲ့အလောင်းကိုတွေ့ရှိခဲ့ကြောင်းရုရှားဆွေးနွေးစုံစမ်းရေးကော်မတီကထုတ်ပြောခဲ့ပါတယ်။စိန့်ပီတာစဘာ့ကဘူရာရောနောက်တစ်ခုမှာမနေ့တုန်းကတွေ့ရှိခဲ့ရတဲ့မပေါက်ကွဲသေးတဲ့ဘုံတလုံးပေါ်မှာဂျယ်လီလော့ဖက် DNA မျိုးစမျိုးရိုးရိုးဗီဇာကိုတွေ့ရှိခဲ့ကြောင်းလည်းထုတ်ပြောထားပါတယ်။အစောပိုင်းမှာလည်းဂျယ်လီလော့ဖာအတိတ်ကဘုံခွဲသမားဖြစ်ကြောင်းနဲ့ရုရှားနိုင်ငံသားခံယူထားတဲ့ဖြစ်ကြောင်းကဂျစ်စန်ထောက်လင်းရာရှိတွေကကနဦးတွေ့ရှိချက်အထောက်အထားကိုကူကာပြီးပြောဆိုခဲ့ပါတယ်။ပေါက်ကွဲမှုပြင်းထန်သောနေ့အတွက်ယထာရဲ့ထူထင်းလာတဲ့တတုတကားတွေပါပေါက်ထွက်သွားကြတာပါ။စင်ဂီတာစပန်မျိုးကဘူဒါဟောင်းနောက်တစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံတလုံးကိုမိသက်ဘူးနောက်တစ်ခုမှတစ်ခုနောက်မှဟွက်ထားတာကိုတွေ့ကြရပြီးတဲ့နောက်ရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။ရုရှားအာဏာပိုင်တွေကတော့လုံခြုံရေးထွေချိုးတင်ကာကွယ်တဲ့အနေနဲ့မြောက်ယထာပြည်စဲမှုတွေအားလုံးနီးပါးကိုမနေ့တုန်းကရပ်ဆိုင်းထားခဲ့ပါတယ်။ဒီနေ့မှလည်းဘုံဖောက်ခွဲတိုက်ခိုက်မဲ့ချင်းချောက်မှုတစ်ခုကြောင့်စနေရရင်ပြင်မှာရှိတဲ့မြေရောက်ရထားဘူရာယုံကိုနိုင်ပေါင်းများစွာပိတ်ထားခဲ့ရပါတယ်။စိန့်ပီတာဆွမ်မျိုးတာဝန်ရှိသူတွေကတော့သုံးရချာဝန်လေချင်းထိမ့်ဘက်ကိုကျင်းပခဲ့ပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေမှာပဲဘယ်လော့စ်သမရာအလက်ဆန်ဒါလူကာရှန်ကိုနဲ့တွေ့ဆုံဖို့ရုရှားသမရာဗလာဒီမာပူတင်ဟာလည်းဇာတိမျိုးဖြစ်တဲ့စိန့်ပီတာဆွမ်မှာရောက်ရှိနေပါတယ်ခင်ဗျ။